ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူ့ရဲ့မွေးစေဝါတိုက်ဖျက်ရေးလုပ်ငန်းတွေကိုဝေဖန်နေတဲ့ဖိလစ်ပိုင်နိုင်ငံကကက်သလစ်ခရစ်ယာန်ဖုံးတော်ကြီးတွေကိုဖိခဲ့ကြာသပတေးနေ့မှာထပ်ပြီးတော့ရင်းရင်းသီးသီးဆဲဆိုပြီးပြစ်တင်ရှုတ်ချလိုက်ပါတယ်။မနီလာမြို့မြောက်ပိုင်းကကျောင်းအုံမြချပွဲအခမ်းအနားအတွက်မှာသမ္မတဒူတာတေကကက်သလစ်ဖုံးကြီးတွေကိုဆဲဆိုခဲ့ပြီးတော့ဖုံးကြီးများစုဟာလိင်လူချင်းစုံမတ်သူတွေဖြစ်တယ်ဆိုပြီးတော့ပြောခဲ့ပါတယ်။မအောင်ခုလိုရင်းရင်းသီးသီးဆဲဆိုဝေဖန်ပြောဆိုခဲ့တယ်ဆိုတာကိုတော့သမ္မတဒူတာတေကမပြောခဲ့ပါဘူး။နောက်ပြန်ကက်သလစ်ဖုံးတော်ကြီးတွေအနေနဲ့ပုံမှန်လေးနဲ့ထုတ်ပေါ်ပြောဆိုပြီးတော့မြမစရိယာကျင့်ကြံအားထုတ်တာတွေကိုမလုပ်ပဲရည်စားထားခွင့်ပေးဖို့ကိုလည်းပြောလိုက်ပါတယ်။သူငငယ်တုန်းကဖုံးတော်ကြီးတစ်ပါးကသူ့ကိုလိမ်ပိုင်းဆိုင်ရာအရာမဖွဲမရလုပ်ဘူးတယ်ဆိုပြီးတော့တမရဒူတာတွေကသူတမရဖြစ်ခါစားမှပြောခဲ့ပါတယ်။ကဘာတော်မှာတော့ရိုမန်ကက်သလစ်ဖုံးတော်ကြီးတွေဟာလိမ်ပိုင်းဆိုင်ရာအရှုပ်တော်ပုံတွေကြောင့်ဝေဖန်ခံရတာလည်းဖြစ်ပါတယ်။ဒါမဲ့လည်းဖိလစ်ပိုင်နိုင်ငံမှာတော့အဲ့လိုလိမ်ပိုင်းဆိုင်ရာအရှုပ်တော်ပုံတွေကြီးကြီးမားမားဖြစ်ပေါ်လာတော့မရှိသေးပါဘူး။2016ခုနှစ်မှာသမ္မတဖြစ်လာခြင်းကစတင်ပြီးတော့မွေးစေဝါတိုက်ဖျက်ရေးလုပ်ငန်းကိုလှုပ်ဆောင်လာခဲ့တဲ့သမ္မတဒူတာတေးပေါ်မှာဖိလစ်ပိုင်လူထုရဲ့ထောက်ခံမှုကအကြီးအကျယ်ဆက်ရှိနေပေမဲ့လူထောင်ပေါင်းများစွာတည်ဆုံခဲ့တဲ့သူ့ရဲ့မွေးစေတိုက်ဖျက်ရေးလုပ်ငန်းပေါ်မှာတော့တန်တရားတွေတိုးနေကြပါတယ်ခင်ဗျာ။